Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနှင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရဲတာဝန်ယူတင်ဆက်သွားမှာပါမင်္ဂလာ
ညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုအရှိန်မြှင့်ချေမှုန်းဖို့နဲ့ညွန်ပေါင်းတပ်ဖွဲ့တွေထတ်ရှာနေတဲ့အကြောင်းအမေရိကန်သမ္မတကပြောဆိုပါတယ်လို့ကာကွယ်ဝင်ကြီးကာတာကပြောပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်မွတ်စလင်နိုင်ငံ34နိုင်ငံတို့ကစစ်ရေးမဟာမိတ်ဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့ဘိန်းဆိုင်ပြိုမှုကတက်နေပေမဲ့အစိုးရတဲ့အတွက်တော့ကြီးမားတဲ့စိန်ခေါ်မှုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကတတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းတုန်းကဖကန်ဒေတာရင်းကမြေစာပုံပြိုလို့လူတရာကျော်သေဆုံးခွဲရတဲ့နေရာမှာမြေစာပုံထပ်ပြိုကြပြီးလူတွေပျောက်ဆုံးနေပါတယ်
ကျတော့ဖြစ်တာကဥစ္စာတော့တုံးလုံးပုံပလီကနေမြေသာပြုပြီးတော့လူတရားကျော်တည်တဲ့နေရာနဲ့ကပ်ရက်တွေအဲ့ဟာနဲ့တုံနဲ့အတူတူပဲ
ဖာကန်ဒေတာခန်တရင်သမားတူဖြစ်တဲ့ဦးစောမိုးထက်ပြောတော့တာပါရှင်အပြေဆုံးကတော့မကြခင်ကြားရမှာပါကြအပြင်၃နှစ်ဆက်တိုက်တက်နေတဲ့မြမဘိန်းထုတ်လုံးမှုဟာတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွေမှာ14ရာခိုင်နှုန်းတိုးလာတယ်လို့ UNODC ကပြောလိုက်တဲ့သတင်းပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအမျိုးသမီးတွေဝင်းရောက်ရှင်ပြိုင်ပြီးရွေးချယ်ခံရသူအရင်းကားတဲ့၃ဆလောက်များလာပေမဲ့လည်းအားရစရာကောင်းတဲ့အနေအထားမဟုတ်သေးဘူးဆိုတဲ့သတင်းတွေနဲ့အတူနေတဲ့ကူအကျိုးသချင်းလက်ဆောင်ကိုလည်းကြားရမှာပါခုရင်ဆုံးတော့အင်္ဂါနေ့ညနေပိုင်းတထိတ်တန်းရောက်တရင်တွေကိုမတင်ငီထိုင်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင
်အစ္စလာမ်ရဲ့အစွန်းရောက် ISIS ကိုအရှိန်မြှင့်ချေမှုန်းဖို့လိုအပ်ချက်နဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကစစ်သွေးကြွတွေကိုကူညီတိုက်ခိုက်ဖို့အတွက်နောက်ထပ်ညွန်ပေါင်းအဖွဲ့တွေထပ်တိုးရရှိရေးအမေရိကန်ပြည်ထောင်စုကနီးလန်းရှာနေတယ်လို့သမ္မတဥဘာမာကစစ်တပ်ကိုထပ်လောင်းပြောဆိုတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်အစွန်းရောက် ISIL တို့ကိုဖော်ထုတ်ပြီးအရှိန်အဟုန်မြင့်ချေမှုန်းနိုင်ဖို့အတွက်ဖြစ်နိုင်ခြေရှိတဲ့နီလန်အားလုံးနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဝန်ကြီးကတာကပြောပါရယ်စစ်သွေးကြွတွေကိုချေမှုန်းရေးတိုးမြှင့်ထောက်ပံ့ရေးအတွက်ဆွေးနွေးဖို့တူရကီနိုင်ငံကိုမထွက်ခါခင်ဝန်ကြီးကတာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်တူရကီဘက်ကအင်ဆီယလစ်လေတပ်အခြေစိုက်စခန်းကိုအသုံးပြုတ်ခွင့်ပေးတာဟာတိတ်ကိုအရေးပါတဲ့အကူအညီဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့တပ်တွေနဲ့တခြားညွန်ပေါင်းတပ်ဖွဲ့တွေကိုကူညီထောက်ပံ့ပေးနေတယ်လို့ပဲနောက်ထပ်တိုးမြှင့်လှုပ်ဆောင်ဖို့လည်းလိုအပ်ပါတယ်တူရကီတပ်ဖွဲ့တွေကိုလေကြောင်းနဲ့မြေပြင်တိုက်ခိုက်ရေးမှာတင့်တော်တယ်လို့ပါဝင်စေခြင်းနဲ့လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်တပ်မှုတွေဟာမဟာဗျူဟာနီးဗျူဟာဒစ်တွေနဲ့ချင်းကပ်လှုပ်ဆောင်နေတယ်လို့ညွန်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေပိုပြီးခိုင်မာအကောင်လာဖို့ကိုလည်းဆောင်ရွက်နေတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုခဲ့ပါတယ်ရှင
်။ချမ်ပတ်ဝါရာတက်ဖြည့်ရေးအတွက်အစ္စလမ်စီးရေးမဟာမိတ်ဖွဲ့လို့အမည်ပေးထားတဲ့နိုင်ငံပေါင်း34နိုင်ငံပါဝင်မဲ့ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့စည်းလိုက်ကြောင်း Saudi Arabia နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံပိုင်း Saudi Press Agency ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အစီအစဉ်အတွက်မှာစစ်စင်ရေးတွေကိုညှိနှိုင်းဆောင်ရွက်ဖို့ Riyadh မြို့တော်မှာကုတ်ကဲဌာနတားရှိရေးကိစ္စလည်းထည့်သွင်းထားတဲ့အကြောင်းဖော်ပြထားပါတယ်။ချမ်ပတ်ဝါရာလူကုန်သိက္ခာနဲ့အခွင့်အရေးတွေသူတို့ဖြင့်အသက်ရှင်နေထိုင်ခွင့်နဲ့ဘေးကင်းလုံခြုံစွာနေထိုင်ခွင့်တွေကိုအပြင်းထန်ချိုးဖောက်တဲ့လုပ်ရပ်ဖြစ်တယ်လို့ဖောက်ပြန်တဲ့လုပ်ရပ်ဖြစ်တဲ့အကြမ်းဖက်ဝါဒကိုဘလို့အကြောင်းနဲ့မှကျူးလွန်ခွင့်မရှိဘူးလို့လည်းကြေညာချက်ကဖော်ပြခဲ့တာပါ။ Saudi နိုင်ငံရဲ့အရှေ့မင်းသားကာဝဲဝန်ကြီးမိုဟာမက်ဘင်ဆယ်မန်ကတော့အကြမ်းဖက်အုပ်စုတစ်ခုတည်းအပေါ်မှာသာအာရုံစိုက်ဖြစ်ရှင်းသွားမှာမဟုတ်ဘူးလို့လည်းဒေသရှင်းလင်းပွဲမှာပြောကြားသွားပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာအဲစစ်သွေးကြွရရဲ့အနေနဲ့ရင်ဆိုင်နေရတယ်လို့အာဖရိကအရှေ့လေပိုင်းနဲ့အာရှဒေသတွေမှာလည်းအကြမ်းဖက်ဝါဒတက်ဖြစ်ဖို့လိုအပ်နေတာကြောင့်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းပြောဆိုခဲ့တာပါ။မဟာမိတ်ဖွဲ့အသစ်မှာတော့ Jordan, Bahrain, Turkey, Arab Saudi များပြည်တော်စု UAE တို့လို Syria ကအဲစစ်သွေးကြွတွေကို American ကဥဆောင်ပြီးလေကြောင်းကတက်ခတ်နေတဲ့ညွန်ပေါင်းအဖွဲ့မှာပူးပေါင်းပါဝင်နေတဲ့အာရပ်နိုင်ငံတွေပါဝင်ပါတယ်။ကျန်နိုင်ငံတွေထဲမှာတော့အရှေ့လေပိုင်းက Tunisia, Lebanon, Libya, Egypt, အာရှတိုက်က Pakistan, Bangladesh, Malaysia နဲ့ Africa တိုက်က Sudan, Somalia,မာလီနဲ့နိုင်ဂျီးရီးယားနိုင်ငံတွေလည်းပါဝင်ကြပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဒီဆွေးနွေးမှုကနေဘုံသဘောတူညီချက်တချို့ရရှိနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့ဝင်ကြီးနှုတ်တို့ရဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကတွေ့ဆုံဆွေးနွေးပွဲမှာတော့ဆီးရီးယားပြည်ပခအစ္စလာမ်ရဲ့အစွန်းရောက် ISIS နဲ့ယူကရိန်းမငြိမ်မသက်မှုတွေကအဓိကအကြောင်းအရာတွေအဖြစ်ဆွေးနွေးကြမယ်လို့နှစ်ဖက်အရာရှိတို့ကပြောဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝင်ကြီးကယ်ရီရဲ့အခုရုရှားခီးစဉ်ဟာဒီနှစ်အတွင်းဒုတိယမြောက်ခီးစဉ်လည်းဖြစ်ပါတယ်။ ကျွန်တော်တို့ကြားမှာမတူညီမှုတွေ၊ကွဲပြားမှုတွေရှိပေမဲ့လည်းအကြောင်းအရာတစ်ခုချင်းအပေါ်မှာထိထိရောက်ရောက်ဆောင်ရွက်နိုင်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုထားပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ဆွေးနွေးမှုတွေမှာရုရှားဘက်ကထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ယူကရိန်းပြန်လည်ထူထောင်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကဘယ်လိုအထောက်အကူပေးနိုင်တယ်လဲဆိုတဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကနဦးစတင်ဆွေးနွေးထားတဲ့အပေါ်မှာဆက်ပြီးတော့ဆွေးနွေးကျင်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလာဗရော့ကစကားပြန်ကနေတဆင့်ပြောဆိုပါရတယ်။ဝန်ကြီးကယ်ရီဟာမနစ်တနင်္လာနေ့နှောင်းပိုင်းကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာပြင်သစ်ဥဆောင်တဲ့ဆီးရီးယားနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့အရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်ရုရှားနိုင်ငံမော်စကိုမြို့တော်ကိုထွက်ခွာခဲ့တာဖြစ်ပါရဲ့ရှင်
။ပေါ်ဝင်28နိုင်ငံပါဝင်တဲ့ဥရောပသမ္မတ EU မှာပေါ်ဝင်နေဖြစ်တဲ့ပါဝင်ခွင့်ပြုရေးမနေ့တုန်းကပဲဆီးရီးယားနိုင်ငံနဲ့ဆာဗီးယားနိုင်ငံနဲ့ EU တာဝန်ရှိသူတွေစတင်ဆွေးနွေးညှိနှိုင်းခဲ့တယ်လို့အချိန်တော်ကြာရပ်ဆိုင်းနေတဲ့တူရကီနဲ့ဆွေးနွေးမှုတွေလည်းပြန်လည်စတင်လိုက်ပါတယ်။ဆာဗီးယားနဲ့ဆွေးနွေးမဲ့အဆင့်35ဆင့်နဲ့ပထမ2ဆင့်ကိုမနေ့ကစတင်ဆွေးနွေးရမှာတော့ဘန်နာရေးဆိုင်ရာထိန်းချုပ်မှုတွေကော့ဆိုဗိုနိုင်ငံပေါ်ဆာဗီးယားကဆက်ဆံရေးပုံမှန်တိုင်းပြန်ဖြစ်လာဖို့ကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုအာရုံစိုက်ဆွေးနွေးခဲ့တာပါ။1990ပြည့်လွန်နှစ်တွေကဘောကန်ဒီသစစ်ပွဲတွေမှာဆီယာဆွေးမှုကျွလွန်သူတွေအဖြစ်တန်တရားရှိသူတွေကိုဖမ်းဆီးဖို့နိုင်ငံတကာရှင်းနေတွေရဲ့ကြိုးပမ်းမှုတွေမှာဆာဗီးယားကပုံမှန်ပူပေါင်းဆောင်ရွက်မှုတွေရဲ့ရလဒ်ဖြစ်နေဆွေးနွေးမှုတွေပေါ်ပေါက်လာတာဖြစ်နိုင်တယ်လို့လည်းအနောက်နိုင်ငံကအကဲခတ်တွေယူဆနေကြပါတယ်။ယောပတမကတိုးချက်ဖွဲ့စည်းရေးစီစဉ်တွေကိုပြန်လည်သုံးသပ်ဖို့လိုမယ်လို့ EU မှူးဆောင်ရရှိချုပ်ရောင်ကလော့ဂျန်ကာကပြောဆိုခဲ့ပြီးတနည်းကျော်အကြာမှာပဲတူရကီနိုင်ငံကအဖွဲ့ဝင်ဖြစ်ခွင့်ရရေးကြိုးပမ်းမှုတွေကိုလည်းဥရောပဆွေးနွေးညှိနှိုင်းသူတွေဘရက်ဆဲမှာပြန်လည်ဆွေးနွေးခဲ့ကြတာပါ။
ဒီဝေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာဘေးဆိုင်ပြိုးမှုဟာ၃နှစ်ဆက်တိုက်တက်နေပြီမဲ့နောင်တက်လာမဲ့အစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်လိမ့်မယ်လို့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကပြောဆိုလိုက်ပါတယ်
။ But you'll notice it's particularly highlighted in Norshan which coincidentally
မြန်မာနိုင်ငံမြောက်ပိုင်းတချို့နေရာတွေမှာမူရည်စေဝါစိုက်ပျိုးထုတ်လုပ်ရောင်းဝယ်မှုကအ धिक စီးပွားရေးလိုဖြစ်နေတာကြောင့်ဒီကိစ္စကိုဖြေရှင်းဖို့ဒေါ်အောင်ဆန်းစုကြည်အတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်ပါတယ်။ဒီပြဿနာတွေကိုနေချင်းညာချင်းဖြေရှင်းလို့မရပါဘူးလို့ UNODC ရဲ့ရှေ့တောင်အာရှနဲ့ Pacific ရေးရာအကြီးအကဲ Jeremy Douglas ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်ဘိန်းဆိုင်ပြိုးမှု14ရာခိုင်နှုန်းတိုးလာနေတယ်လို့လည်းပြောကြားခဲ့ပါတယ်။ဘိန်းထုတ်လုပ်မှုတိုးလာတယ်လို့မြန်မာပြည်သူတွေကြားမှာလည်းမူရည်စေဝါသုံးဆွဲမှုတွေတိုးလာပြီးအာဏာပိုင်တွေရဲ့အရေးယူလှုပ်ဆောင်မှုတွေအပေါ်မှာလည်းမူရည်စေဝါအသုံးပြုမှုစန့်ကျင်ရေးလှုပ်ရှားဆောင်ရွက်နေသူတွေကအမလို့အမရဖြစ်နေပါတယ်။မြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာပေါ်မှာဘေးဆိုက်ပျိုးမှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီး2015ခုနှစ်မြန်မာနိုင်ငံမှာဘိန်းတန်ကြီး648တန်ထွက်ရှိခဲ့တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။တိုက်ပွဲတွေကြောင့်မတိမငြိမ်ဖြစ်နေတာနဲ့ဘိန်းဆိုင်ပြိုးမှုဆက်ဆက်နေတာကိုလည်းအစိုးရခန်းစာကထောက်ပြပါတယ်။စစ်ဘေးရှောင်တောင်သူတွေသူတို့နေရက်တွေပြန်လာတဲ့အခါတခြားအစားအသောက်တိဏ္ဏတွေစိုက်เสียရမရှိတဲ့အတွက်ဘိန်းကိုပဲစိုက်ပျိုးကြတာဖြစ်တယ်လို့ UNODC ကပြောဆိုထားပါတယ်
။ဒီလစမ်းမှာအသက်88နှစ်ပြည့်ပြီဖြစ်တဲ့ထိုင်းပြည်ရင်ကျမ်းမာရေးအတွက်စိုးရင်ပူပန်နေရမှာပဲရှာရှာပါပါဆိုသလိုမနေ့တုန်းကရုပ်မြင့်တန်ကြားမှာဘယင်ကြီးကတ္တထွက်ပေါ်လာပါတယ်။လွန်ခဲ့တဲ့6နှစ်တာကာလအတွင်းစေကုသမှုခံယူရင်းအချင်းတော်များကုံဆုံးခဲ့ရတဲ့ဘန်ကောက်မြို့တော်ကဆေးရုံမှာပဲဝစ်စုံပြေးဝစ်စင်ထားတဲ့ဘုရင်ပုံမီပေါ်အတူရတာဟာထိုင်ကုန်တလုံးမှာထိုင်ပြီးအဖြူရောင်ယူနီဖောင်းနဲ့ဝစ်စင်ထားသူတရားသူကြီးတွေကျန်းသက်စာချိန်ဆတဲ့အခမ်းအနားမှာတက်ရောက်ခဲ့တာကိုရုံမြင့်တင်ကြားလိုင်းနေနဲ့ညနေခင်းသတင်းတွေမှာတွေ့ခဲ့ရတာပါစတင်မာလာတရက်နေ့မှာနောက်ဆုံးလူမြင်ကွင်းကိုထွက်လာတဲ့ထိုင်းပြည်ဟာပြီးခဲ့တဲ့စနေနေ့က88နှစ်ပြည့်မွေးနေ့ပွဲမှာတော့မတွေ့ခဲ့ကြရပါဘူးပြီးခဲ့တဲ့တောက်ချနေ့မှာတော့ဘင်းကြီးချမ်းမကြီးပြန်ကောင်းလာဖို့ရည်စူးပြီးဘန်ကောက်မြို့မှာ18မိုင်စပီးစီဝတ်တစ်ခုကိုအင်ရှင်မင်းသားဗာဂျီယာလောင်ကုန်းဦးဆောင်ပြီးကျင်းပရမှာတော့လူပေါင်း1000ကျော်ပါဝင်ခဲ့ပါတယ်
Shanghai Corporation အဖွဲ့ကြီးရဲ့အဖွဲ့ဝင်တွေဟာနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့ဒီကနေ့အင်ကာနီမှာတရုတ်နိုင်ငံမှာကျင်းပတဲ့ညီလာခံမှာကတိကဝတ်ပြုခဲ့ကြပါတယ်။နားလည်မှုစွာချန်လာကိုလက်မှတ်မထိုးခင်နဲ့ပူးရဲကြေညာချက်မထုတ်ပြန်ခင်မှာရုရှားတရုတ်နိုင်ငံတို့အပါအဝင်အဖွဲ့ဝင်နိုင်ငံတွေကစပွဲဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။လက်မှတ်ထိုးအပြီးမှာတော့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေအင်တိုက်အားထိုက်ဆောင်ရွက်ကြပါမယ်လို့တရုတ်ဝန်ကြီးချုပ်လီကတ်ကင်းကပြောဆိုခဲ့ပါတယ်။ Shanghai Corporation အဖွဲ့ကြီးဟာရင်းနှီးတဲ့အင်းကြီးချင်းဆက်ဆံရေးနဲ့နှစ်ဖက်အကျိုးရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေကနေပေါ်ပေါက်လာတာဖြစ်တဲ့အကြောင်းလဲတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ
်။တိုင်ဖွန်းမီလာဖြတ်တန်းတက်ခဲ့မှုကြောင့်မနေ့ကဖိလစ်ပိုင်နိုင်ငံအလယ်ပိုင်းမှာလူတဦးသေဆုံးပြီးထောင်နဲ့ချီလက်စင်မီမရဖြစ်ခဲ့ရပြီးတဲ့နောက်မွန်နိုင်းဟာတောင်တရုတ်ပင်လယ်ပြင်ကိုဥတီရွေ့ရှားနေပါတယ်။မွန်နိုင်းဟာတနားကြီး185ကီလိုမီတာနှုန်းနဲ့မနေ့စောပိုင်းမှာဆမာကျွန်းကိုရောက်လာပြီးကုန်းတွင်းပိုင်းဝင်ရောက်ခဲ့တာပါ။မွန်နိုင်းလမ်းကြောင်းပေါ်မှာရှိနေတဲ့ဒေသခံ9သိန်းကျော်ကိုတော့မွန်နိုင်းမလာခင်နိုင်ပိုင်းအတွင်းမှာပဲဖိလစ်ပိုင်အာဏာပိုင်တွေဘေးလွတ်ရာပြောင်းရွှေ့ပေးပြီးပြည်ရင်းလေရင်နဲ့ကရုတင်မော်ခီးစင်မော်ဒါဇင်နဲ့ချီပြီးတော့လဲဖြတ်ခဲ့ရပါတယ်ဒီကနေ့နောက်ပိုင်းတောင်တရုတ်ပင်လယ်ပြင်တွင်းကိုဝင်ရောက်တဲ့အခါမုန်တိုင်းဟာပုံမူအပြော့သွားလိမ့်မယ်လို့လဲမိုးလေဝသကြွန့်ကျင်သူတွေကကြိုတင်ခန့်မှန်းထားကြတာပါတယ
်ပြောနေတာတော့ဒီကချင်ပြည်နယ်အတောတွင်းမှာမွေးဆေးဝါးပပျောက်ကျင်းစင်အောင်လှုပ်ရမည်ဆိုဆောင်းဖို့ရှိတယ်လေ Direct from Washington The
Voice of Americaအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်လင်းဦးတို့ကပြောပြပေးသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းတုန်းကဖားကန့်ဒေသတွင်မြေစာပုံပြိုလို့လူတရာကျော်တိစုံခဲ့ရတဲ့နေရာမှာမြေစာပုံထပ်ပြိုကြပြီးရေမဆေးကြောက်ရှာဖွေတဲ့လူတွေပျောက်ဆုံးနေလို့ကုညီကယ်ဆယ်ရေးတွေအပူတပြင်းရှာဖွေနေစေဖြစ်ကြောင်းဒေသခံတွေကပြောပါရယ်ဒီနှစ်အတွင်းမှာလူရာနဲ့ချီတိစုံပျောက်ဆုံးခဲ့ရတဲ့မြေစာပုံပြိုကျမှုတွေဟာဆက်တိုက်ဆိုသလိုဖြစ်ပွားနေတာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူဖက်ကဘေးအန္တရာယ်ကင်းရှင်းရေးကိုအထူးသတိထားဆောင်ရွက်တယ်လို့လည်းအကြံပြုကြပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင်
ဟုတ်ကဲ့ပါကမ္ဘာစစ်မီအရေးသွေးရှိတဲ့ကြောက်စိမ့်တွေထွက်ရှိရာမြန်မာနိုင်ငံကချင်ပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေမှာကြောက်စိမ့်တူဖော်ရာကထွက်ရှိလာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူရနဲ့ချီပျောက်ဆုံးသေဆုံးခဲ့ရတဲ့အကြိမ်ကြီးကဒီနှစ်ပိုင်းအတွင်းမှာကိုအနည်းဆုံး5ကြိမ်လောက်ဖြစ်ပွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ကလည်းဖားကန့်ဒေသထဲမှာမြေစာပုံပြိုကျလို့လူပေါင်း120နီးပါးသေဆုံးခဲ့ရပြီးပျောက်ဆုံးသူ100ကျော်ရှိခဲ့လို့ဒီနှစ်အတွင်းအဆိုးဝါးဆုံးမြေစာပုံပြိုကျမှုအဖြစ်ပြောဆိုနေကြတာပါဒီအနေထားမှာပဲမနေ့တနင်္လာနေ့တုန်းကအဲ့ဒီပြိုကျခဲ့တဲ့မြေစာပုံနားမှာပဲနောက်ထပ်မြေစာပုံထပ်ပြိုကျခဲ့ပြီးတော့အခုချိန်အထိမြေပြိုကျမှုတွေပါသွားသူဘယ်နှဦးရှိတယ်ဆိုတာမသိသေးတယ်လို့တေဆုံးသူအလောင်းတွေကိုတူးဖော်လို့မရသေးဘူးလို့ဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ဦးစောမိုးထက်ကပြောပါတယ်ကျွန်
တော်ဖြစ်တာကဒီကနေ့တော့တေသုံးကုန်ပဏီကလည်းမြေစာပြိုပြီးတော့လူတရာကျော်တည်တဲ့နေရာနဲ့ကပ်ရက်တွေအဲ့ဟာနဲ့ဒဂုံနဲ့အတူတူပဲမှာတော်တော့တော့အဲ့ဒီမှာဟိုအလောင်းကရှာမရသေးဘူးမနေ့ကညနေတော့လေကျောက်သိန်းလုပ်ငန်းကစွန့်ပစ်တဲ့မြေစာပုံတွေမှာရေမစင်းမရှာဘူးတားမြစ်ဖို့ကတော့နည်းနည်းတော့ခက်မဲ့တင်တယ်အမအခုပြိုကျသွားတဲ့ဟာလည်းအဲ့လိုမြေသားသွန်နေနဲ့မြေသားသွန်နေတဲ့အပုံမှာရှာနေတဲ့မြေစာပြိုတဲ့ဆဲပါသွားတာ
မြေစာပုံပြိုကျလို့တေဆုံးပျောက်ဆုံးရတဲ့လူအများစုကမြန်မာနိုင်ငံအနှံ့ကနေဖားကန့်ကိုလာရောက်ပြီးစွန့်ပစ်မြေစာပုံတွေမှာကြောက်တီကိုလိုက်လံရှာဖွေပြီးလုပ်ကင်စားတောက်နေသူတွေဖြစ်ပါတယ်။ဖားကန့်ဒေသကြောက်စိမ့်လုပ်ငန်းဝင်တွေတဲ့မြေစာပုံပြိုကျခဲ့လို့လူရာနဲ့ချီတေဆုံးခဲ့ရတဲ့အပေါ်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဆက်ရက်နရကြီးတွေတူဖော်ပြီးလုပ်ကင်နေတဲ့ကြောက်စိမ့်တူဖော်ရေးလုပ်ငန်းဝင်လုံခြုံရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေနဲ့ပတ်သက်လို့သတိပေးတိုက်တွန်းမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။စွန့်ပစ်မြေစာပုံတွေကိုတတ်မှတ်စံချိန်မီအမြင့်ပေးတဲ့တတ်မှတ်ဖို့ဒေသခံတွေအပါအဝင်ရေမစေးကြောက်ရှာဖွေသူတော်တော်များများမှီတီလောက်ကင်နေရတဲ့မြေစာပုံစွန့်ပစ်နေရအတွက်စနစ်တကျဆောင်ရွက်ပေးတင်ပါတယ်လို့ဖားကန့်ဒေသကသတင်းသမားဦးစောမူထက်ကပြောပါတယ်။
အဲ့ဒီမှာရေမစေးကြောက်ရှာဖွေစားတောက်နေရတဲ့ဒေသခံတွေရှိတယ်လေ။အဲ့ဒီလူတွေကဒီလုပ်ပဲလုပ်ရတာ哦။ကျွန်တော်အကြံပြုတာတော့နှစ်ဦးနှစ်ဖက်လုံးကတပင်းယူတွေလုံးမှာဖြစ်မှာပြောတော့ဒီမစင်းတောက်ရှာပူတဲ့လူတွေဘက်ကလည်းပါလဲဆိုရှင်ဆက်ရှင်ဝင်ကြီးဌာနနဲ့ဒေသဆိုင်ရာအာဏာပိုင်အဖွဲ့ကြီးတွေကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာရမယ်ပေါ့နော်။နောက်ပြီးတော့တစ်ခါဒီအဲ့ဒီအာဏာပိုင်အဖွဲ့ကြီးတွေကလည်းဘာလုပ်ပြရမလဲဆိုတော့ဒီမစင်းတောက်ရှာပူတဲ့လူတွေကိုအသက်ဘေးအရွယ်ကြီးကြီးရှာပူနိုင်မှုအတွက်အမြေသာပုံတွေကိုသူတို့တတ်မှတ်အမြင်တတ်မှတ်အကျင့် နောက်ပြီးတော့သတ်မှတ်ကုမ္ပဏီပေါ့နော်သတ်မှတ်ညီစာပုံပေါ့တူးတဲ့ကုမ္ပဏီကများပြီးသူတို့သတ်မှတ်ထားတဲ့ညီစာပုံကအရန်နည်းနေတဲ့အခါကျတော့ကုမ္ပဏီ10ခုလောက်ကပြည်လို့ရှိလို့ရှိရင်ကုမ္ပဏီတစ်ခုညီစာပုံကအသီး20ပဲထားအောင်10ခုဆိုအသီး100တော့မနေအသီး100ရဲ့တရက်တည်းနဲ့24နာရီပြည့်တဲ့အားကဒီညီစာပုံကချက်ချင်းအကြီးဖြစ်လာနိုင်တယ်နောက်ပြီးတော့အဲ့လိုစုပုံပြီးပြည့်တဲ့အတွက်လည်းပြည်စည်းကြောက်ရှာတဲ့လူတွေကဒီလိုနေရာတွေမှာစုစုလာကြတာဟုတ်ဒီမစိတော့ရှာတဲ့လူတွေလည်းညီစာဘုံကြီးတွေအမြင်ကြီးမဖြစ်တဲ့အတွက်အဲ့အဲ့ဒီကနေရှာလို့ရတယ်နောက်ဆုံးဖြစ်ခဲ့အောင်တော့မှဒီလိုအစုလိုက်အကျိုးနဲ့ကြီးပြဆုံးမှုတွေနေပါသွားမယ်လို့ကျွန်တော်ကတော့အကျဉ်းပြုချင်တယ်ဗျ
ဖကန့်ဒေတာမှာကြောက်စင်းတူဖော်နေတဲ့ကုမ္ပဏီပေါင်း50ကျော်ရှိတယ်လို့မေးစာပုံပြောကြခဲ့တာကတော့ဒီနှစ် January 9ရက်နေ့ကတစ်ချိန် March 6ရက်နေ့ကတစ်ချိန် March 30ရက်နေ့ကတစ်ချိန် September 2ရက်နေ့ကတစ်ချိန်နဲ့ November 22ရက်နေ့ကတစ်ချိန်5ချိန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ဖကန့်ဒေတာကြောက်စင်းတူဖော်ရေးလုပ်ငန်းမှာမေးစာပုံပြောကြလို့တည်ဆုံးသူရာနဲ့ချီရှိခဲ့တဲ့အပေါ်သက်ဆိုင်ရာကုမ္ပဏီနဲ့မြန်မာအစိုးရအနေနဲ့တာဝန်ယူသင့်တယ်လို့မြန်မာကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ထားတဲ့ Global Witness အဖွဲ့ကပြောဆိုထားပါတယ်။နိုဝင်ဘာလမြေပြိုကျမှုနဲ့ပတ်သက်ပြီးတည်ဆုံးခဲ့ရသူတွေအတွက်လည်းအမေရိကန်ပါဝင်တန်ယုံတွေဘက်ကဝန်ထမ်းကြောင့်ကြေညာချက်တွေထုတ်ပြန်ခဲ့ပါသေးတယ်။ဒီရက်ပိုင်းအတွင်းမှာကိုကချင်ပြည်နယ်ကြောက်စင်းတူဖော်ရေးအတွက်မြေစာတဲကအများအပြားကိုဖက်ကန့်ဒေသဘက်ပို့ဆောင်နေတယ်လို့လက်ရှိအစိုးရရဲ့လက်ကျန်သက်တမ်းကာလအတွင်းမှာလည်းကြောက်စင်းတူဖော်တာတွေကိုအရင်နဲ့မတူပဲဆက်ရက်နေရကြီးတွေအများအပြားသုံးပြီးအလွန်ကျွံဆောင်ရွက်နေပါတယ်လို့ဒေသခံတွေကပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်
။မဆူမမရှင်ခုဆက်ပြီးမြမဘိန်းထုတ်လို့မှုတိုးလာတဲ့သတင်းတင်ပြပါမယ်။မြန်မာနိုင်ငံကဘိန်းထုတ်လို့မှုဟာ၃နှစ်ဆက်တိုက်တက်နေပြီမဲ့လို့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမွေးရစေးထုတ်လို့မှုက14ရာခိုင်နှုန်းတိုးလာတယ်လို့ကုလသမဂ္ဂမွေးရစေးနဲ့အရာစုမှုတိုက်ဖျက်ရေးဌာန UNODC ကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသဖက်မှာမွေးရစေးဝါထုတ်လို့မှုမြန်မာနေဆဲဖြစ်တာကတောင်ဆန်းစုကြည်ရဲ့အစိုးရအသည့်အတွက်အကြီးကျယ်ဆိုင်ခုံမှုကြီးလည်းဖြစ်မယ်လို့ UNODC ကသတိပေးထားပါတယ်ရိုက်တာသတင်းကိုအခြေခံပြီးကိုငင်းချမ်းကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမြောက်ပိုင်းကဖားကန့်ဒေသကိုကြောက်စင်းရှာဖို့အတွက်မြန်မာလူငယ်တော်တော်များများလာရောက်ကြပါတယ်။ကြောက်ရှာရတဲ့လုပ်ငန်းတွင်ကကြမ်းတမ်းတဲ့အခြေအနေတွေကိုကြော်ဖြတ်ဖို့အတွက်အများစုကမူးယစ်ဆေးသုံးကြပါတယ်။ဒီဒေသမှာဘိန်းပြူနဲ့ဒိုင်ယာစီဖင်ရောထားတဲ့ဟာကဈေးပေါ်ပြီးတော့အလွယ်တကူဝယ်လို့ရနေတာပါ။လမ်းဘေးကတဲလေးတွေမှာပဲမူးယစ်ဆေးဝါသုံးဆွဲနေတာကိုမြင်နိုင်ပါတယ်။အသက်25နှစ်အရွယ်ကိုဖြိုးညီကလူငယ်တဲ့5နှစ်လောက်ကတငယ်ချင်းရဲ့မိတ်ဆက်ပေးမှုနဲ့ဆေးစသုံးပစ်ခဲ့ပြီးအခုချိန်မှာတော့ဖြတ်ချင်ပြီလို့ပြောပါတယ်။
လူတို့ဆွေစိတ်ထဲမှာတော့ဒါပြက်ချင်တာပေါ့ဒီကပြက်ချင်ဒါပြက်လို့ရှိရင်တော့ကျွန်တော်ကြောက်ရှာမလို့စစ်ကူကအဲ့ဒါပဲရှိ
2014ခုနှစ်မြန်မာအစိုးရရဲ့စစ်တမ်းတစ်ခုအရမြန်မာနိုင်ငံမှာငွေရစေးသုံးဆွဲသူ 8,300 ရှိတယ်လို့ပြောပေမဲ့ဖားကန့်ဒေတာမှာတော့ဘိန်းမြူသုံးတဲ့သူဘယ်နှယောက်ရှိတယ်လဲဆိုတာတရားဝင်ကိန်းဂဏန်းတွေရဖို့ခက်ခဲပါတယ်ငွေရစေးဆန့်ကျင်သူတွေကတော့ဖားကန့်မှာကြောက်ရှာဖွေသူထောင်ပေါင်းများစွာရှိပြီးတဝက်လောက်ကဆေးဆွဲနေတယ်လို့ခန့်မှန်းကြပါတယ်။မူးယစ်ဆေးတိုက်ဖြတ်ဖို့ကြိုးပမ်းနေတဲ့ကိုနောင်လက်ကမူးယစ်ဆေးပြဿနာကကချင်ပြည်နယ်တစ်ခုတည်းတည်းမကဘူးလို့ပြောပါတယ
်။ပပျောက်ချင်တယ်အရင်တော့ကျွန်တော်ကချင်တို့ရှမ်းတို့တရုတ်တို့ပဲဖိုးသမားဖြစ်တာထင်တယ်။အခုကဗမာလူမျိုးတွေလည်းဒီမှာတိုင်းနာပေါင်းဆောင်လာပြီးတော့ဖိုးသမားဖြစ်ပြီးဘဝပြက်ပြီးတည်တဲ့လူအများကြီးရှိတယ်။အဲ့တော့ကျွန်တော်တို့မခံချင်အဲကြောင့်ကျွန်တော်မူးယစ်ဆေးဝါဒီကျွန်တော်တို့ဖကန့်မြို့နယ်ပြည်သူလူထုတာမကကချင်ပြည်နယ်ပြည်သူလူထုတာမကမြန်မာနိုင်ငံမှာရှိတဲ့တာကောင်းရေတနာတွေမပြည့်စည်အောင်လို့ကျွန်တော်ဘုံရန်တက်မှတ်ပြီးတော့ကိုတိုင်ပါဝင်ဆက်ကပ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရခြင်းဖြစ်တယ
်။အာဖဂန်နစ္စတန်နိုင်ငံပြည်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုတိယဘိန်းအများဆုံးထုတ်လုပ်တာဖြစ်ပြီးတော့ဖားကန့်ဒေတာကလူဦးရေတိုးလာတာကလည်းမြန်မာပြည်ကဘိန်းထုတ်လုပ်မှုတိုးလာတာနဲ့တိုက်ဆိုင်နေပါတယ်။ဘိန်းပြူဟာကချင်ပြည်နယ်မှာဈေးပေါ်ပြီးတော့လွယ်လွယ်ကူကူရနေတဲ့အတွက်ဒေတာကမူးရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ရင်းအနေနဲ့ပြည်သူတွေကိုမူးယစ်ဆေးဝါးအန်ဒီရဲကနေကာကွယ်ဖို့ဆေးဆွဲနေတဲ့သူတွေကိုအလုတ်ရှာပေးတာဆေးထိုးအပ်တွေလိုက်ကောက်ပြီးတော့စနစ်တကျစွန့်ပစ်ပေးတာတွေလုပ်နေပါတယ်။လူငယ်အများအပြားဆေးဆွဲနေတဲ့အတွက်လဲမူးယစ်ဆေးဝါးတိုက်ဖြတ်ဖို့ကြိုးပမ်းနေတဲ့သူတွေကစိုးရိမ်နေကြပါတယ်
။ပြောနေတာတော့ဒီကချင်ပြည်နယ်အတောအတွင်းမှာမူးယစ်ဆေးဝါးပပျောက်ကျင်းစင်အောင်လုပ်ရမည်ဆိုဆောင်းပုတ်ရှိတယ်လေ။ဒါပေမဲ့အဲ့ဆောင်းပုတ်အညီပြောလိုက်မယ်ဆိုရှင်တော့ကျွန်တော်ပြန်ပြောချင်တာတော့အခုဗမာတို့အခုကျွန်တော်တို့လူငယ်လေးတွေတအားပြည့်စည်နေတယ်အခုចောင်းသားတွေတချို့တတန်းနှစ်တန်းတချို့လေးတန်းငါးတန်းပေါ့6တန်းအထက်တွေပေါ့များတော့ဖြင့်မွေးဆေးဝါးဆွဲနေတယ်ဘလို့ဆွဲရလဲဆိုတော့အခုထိုးတဲ့ဆင့်တော်ရောက်နေကြတယ်လူတွေများ
အသက်32နှစ်အရွယ်ကိုသားကြီးဟာလွန်ခဲ့တဲ့10နှစ်လောက်ကဖားကန့်ဒေတာကိုကြောက်ရှာဖို့လာရောက်ခဲ့ပြီးဆေးဆွဲနေတဲ့အကြောင်းကိုအခုလို့ပြောပြပါတယ
်ဒီမွေးဆေးဝါးမတုံးရကျွန်တော်တို့ဘာမှအလုပ်လည်းလုပ်ရှင်စိတ်မရှိဘူးကြာအဲ့လိုဖြစ်နေတာဒီမွေးဆေးဝါးတုံးရအောင်အချိန်ကကုန်ပါပြီဒီမွေးဆေးဝါးတုံးဖို့အတွက်ရှာကြံအားဖန်ရတာတော့ဥစ္စာအလိုတကူမရတော့ကျအဖာတနေကုန်တော့ပြီ လုံးလို့ဘုအရှင်ကိုမရလိုက်ဘူးဖြစ်သွားပြီ။ဒီစားပုံတက်ဖို့ကြောက်ချဖို့လည်းဘလို့မှအချိန်မပေးနိုင်တော့ဘူ
း။ဆေးဆွဲနေသူအများစုကဆေးထုတ်အပ်ကိုအတူတူသုံးဆွဲရာကနေ HIV ပိုကူးကုန်ကြတယ်လို့မြန်မာနိုင်ငံအမျိုးသား AIDS တိုက်ဖျက်ရေးအစီအစဉ်ကထုတ်ပြန်ပါတယ်။ငွေရစေးအများစုဟာအစိုးရစစ်တပ်ပြည်သူစစ်ဒါမှမဟုတ်ဒေသခံတိုင်းရင်းသားစစ်တပ်ထိန်းချုပ်ထားတဲ့နယ်စပ်ဒေသတွေမှာထုတ်လုပ်တာဖြစ်ပြီးတော့မြန်မာထိုင်းလာအိုသုံးနိုင်ငံနယ်စပ်ဖြစ်တဲ့ရွှေသရီကန်ဒေသဟာကမ္ဘာဘိန်းဖြူ25ရာခိုင်နှုန်းကိုထုတ်လုပ်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြသေးခင်ကကျင်းပခဲ့တဲ့2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးချယ်ခံရမှုကအရင်2010ရွေးကောက်ပွဲနဲ့နိုင်ရှင်ရင်3ဆလောက်တိုးလာတယ်လို့မြန်မာ Gender and Development Institute ကပြောလိုက်ပါတယ်ပြီးခဲ့တဲ့နှွေမှာရွေးကောက်ပွဲမှာအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်ပြီးရွေးချယ်ခံရသူပမာဏများလာပေမဲ့လို့အားရစရာကောင်းတဲ့အနေထားတော့မဟုတ်ဘူးလို့လည်းဒီအဖွဲ့ရဲ့အသံဝင်ရှိသူကဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
နိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်မှုနည်းတဲ့မြန်မာနိုင်ငံမှာလွတ်တော်ရင်းအမျိုးသမီးအမတ်400ခန့်လောက်ပဲရှိခဲ့ရာက2015အထွေထွေရွေးကောက်ပွဲကနေအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ခံရတာ700ခန့်လောက်အထိရှိလာတယ်လို့မြန်မာ Gender and Development Institute ရဲ့အမှုဆောင်ဒါရိုက်တာဆလိုင်းအိုက်ဇက်ခင်ကပြောပါတယ
်ဒီ2014တုန်းကလွတ်တော်ကိုယ်စားလှယ်စုစုပေါင်းရင်400ခန့်လောက်တကြော500ခန့်လောက်နီးပါးလောက်ပဲရှိတယ်ပေါ့လေအမျိုးသမီးတွေကအခုကတော့ကျွန်တော်700ခန့်တော့ဆုံးဆုံးเนาะဒီကြော့ကြော့เนาะ700ခန့်တော့ဒီပါအထိအမျိုးသမီးကိုယ်စားလှယ်ဒီတော့တင်ရခံရတာကိုကျွန်တော်တွေ့ရတယ်ပေါ့ဆိုတော့ဒါကိုခြုံပြီးတော့တုံ့တက်မယ်ဆိုလို့ရှိရင်ကျွန်တော်ဒီ2010နဲ့2015မှာဟိုပါဝင်ရှင်ပြည်နဲ့ရေးတွေ့ရောရေးောက်တင်ရချင်းခံရတဲ့ရေးတွေ့ရောအနည်းဆုံးเนาะကျွန်တော်3ချိုးလောက်เนาะဟုတ်တယ်လားဘောလေကျွန်တော်ကအကြီးအတွက်နဲ့ပြောမယ်ဆိုလို့ရှိရင်နည်းသလားလို့ပြောရင်ကျွန်တော်ဟို400ခန့်တော့2010မှာရှိခဲ့တဲ့ဟာနဲ့တွက်မယ်ဆိုလို့ရှိရင်တော့ဟိုတက်လာတယ်ပေါ့လေတော်တော်လေးကျွန်တော်နိုင်ငံတကာရဲ့စံချိန်ပေါ့နော်အနည်းဆုံး300ခန့်တော့ဆိုတဲ့အတွက်ကကြည့်မယ်ဆိုလို့ရှိရင်ကျွန်တော်လို့သေးတယ်ဗ
ျ Women at the Window လို့ခေါ်တဲ့အစီအစဉ်ခန်းစာကို Gender and Development Institute ကနေ2016နှစ်စံပိုင်းမှာထုတ်ပြန်သွားဖို့ရှိပြီးဒီစင်ခန်းစာထဲမှာဖော်ပြထားတဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေပါဝင်မှုအခမ်းကဏ္ဍနဲ့ပတ်သက်တဲ့တွေ့ရှိချက်အချို့ကိုတော့ဒီဇင်ဘာ14ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေပါဝင်မှုတိုးလာဖို့ကနိုင်ငံရေးပါတီတွေအပေါ်မှာအဓိကမူတည်တာမို့နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးကိုယ်စားလှယ်လောင်းဘလောက်ပါဝင်ရမယ်ဆိုတဲ့မူဝါဒမျိုးချမှတ်ဖို့မြန်မာ Gender and Development Institute ကအကြံပြုထားပါတယ်။တွေးရှိချက်တွေအရတော့မဲဆန္ဒရှင်တွေအနေနဲ့2015ရွေးကောက်ပွဲအပအဝင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာလည်းပါတီကိုကြည့်ပြီးသားမဲထည့်လို့ရှိပြီးကျောင်းမှာခွဲခြားပြီးမဲထည့်တာမျိုးမရှိတာမို့နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေထည့်သွင်းမှုများလာရင်အမျိုးသမီးလွတ်တော်အမတ်ဦးရေများလာမှာပဲဖြစ်တယ်လို့ဆလိုင်းအိုက်ဇက်ခင်ကပြောပါတယ
်2010 2011 2015သုံးခုစလုံးရဲ့အလဲအပြောင်းအဲ့ဒီမှာအခင်းချင်းအဲ့ဒီမှာအခက်အပြုတ်တာတွေကိုကျွန်တော်အကုန်ပြန်ကြည့်တဲ့အခါမှာနံပါတ်1တာဝန်ရှိတာကတော့နိုင်ငံရေးပါတီများပဲဖြစ်ပါတယ်ဆိုတော့နိုင်ငံရေးပါတီများကမြို့သမီးများကိုလွတ်တော်ကိုယ်စားလှယ်များကိုယ်စားလှောင်းများအဖြစ်များများထည့်နိုင်တယ်လေရွေးချယ်ခံရတဲ့အမျိုးသမီးအဖြစ်အတွက်ပေါ့နော်ရွေးချယ်ခံနိုင်တဲ့ဟိုအမျိုးသမီးရွေးချယ်ခံနိုင်တဲ့အခွင့်အလမ်းရခိုင်နှုန်းပို၍နော်ဟိုမြင့်မားလေလေဆိုတော့ကျွန်တော်တွေ့ပါတယ်ဒုတိယတစ်ချက်ကတော့ကျွန်တော်နိုင်ငံရေးပါတီတွေအနေနဲ့ဒီအမျိုးသမီးဘယ်လောက်နော်ကိုယ်တည်းရှိရမယ်ရွေးကောက်ပွဲပါဝင်ရှင်ပြန်တဲ့နေရာမှာမြို့သမီးကိုယ်တည်းဘယ်လောက်ရှိရမယ်ဆိုရက် policy ပေါ့လေအဲဒါတွေကိုချထားဖို့နော်တတ်မှတ်ထားဖို့လိုပါသေးပေါ့လေ
နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းစုစုပေါင်း6000ကျော်ရှိတဲ့အထက်မှာအမျိုးသမီးဥယျာဉ်800နီးပါးပါဝင်ခဲ့သလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကနေအမျိုးသမီးကိုယ်စားလှယ်လောင်း150လောက်အထိရွေးကောက်ခံခဲ့ရတယ်ဆိုပေမဲ့လည်းနိုင်ငံတကာစံနှုန်းနဲ့ရှင်တော့နည်းနေသေးတယ်လို့ထောက်ပြနေကြတာဖြစ်ပါလိမ့်ရှင
်။တော်ရရှိများခင်ဗျာမကြသေးခင်နှစ်တွေကဆလို့သတင်းမီဒီယာလွတ်လပ်ခွင့်တွေအထိုက်လျောက်ရလာခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲတွေနဲ့အတူသတင်းလွတ်လပ်ခွင့်တွေအပြည့်အဝရလာတော့မယ်လို့ယူဆကြပါသလား။ပြည်ကြေးဝန်ကြီးဌာနလို့အစိုးရဌာနမျိုးရောဆက်ရှိနေဖို့လိုအပ်မယ်လို့ယူဆပါသလား။ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00ရေဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်။ဆောင်းနေနေဝေးတဲ့တရားသီးရောက်တိုင်းတရားသီးကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်မတ်သေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့မှာတော့လစ်နစ်တည်ဆုပ်ထားတဲ့ဒီဇင်ဘာညဆိုတဲ့သချင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ပါရှင်။မြန်မာပိုင်းကထုတ်လင်းပေးလိုက်တဲ့သချင်းလက်ဆောင်ကိုသောတာရှင်တွေနှိချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညနေပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေတဲ့အချိန်တွင်သတင်းချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင
်။အစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုအရှိန်မြင့်ချေမှုန်းဖို့လိုအပ်ချက်နဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကစစ်သွေးချတွေကိုကူညီတိုက်ခိုက်ရေးအတွက်နောက်ထပ်ညွန်ပေါင်းအဖွဲ့တွေထပ်တိုးရရှိရေးအမေရိကန်ပြည်ထောင်စုကနီလန်းရှာနေတယ်လို့သမ္မတဥပမာကအမေရိကန်စစ်တပ်ကိုထပ်လောင်းပြောဆိုတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။အစွန်းရောက် ISIL တို့ကိုဖော်ထုတ်ပြီးအရှိန်အဟုန်မြင့်ချေမှုန်းနိုင်ဖို့အတွက်ဖြစ်နိုင်ခြေရှိတဲ့နီလန်းအားလုံးနဲ့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းဝန်ကြီးကာတာကပြောဆိုပါတယ်။အကြံဖက်ဝါဒတိုက်ဖြတ်ရေးအတွက်အစ္စလာမ်စစ်ရေးမဟာမိတ်အဖွဲ့လို့အမည်ပေးထားတဲ့နိုင်ငံပေါင်း34နိုင်ငံပါဝင်မဲ့ညွန်ပေါင်းအဖွဲ့အစ်ကိုဖွဲ့စည်းလိုက်တဲ့အကြောင်းဆော်ဒီအာရေဗျားနိုင်ငံကဒီကနေ့မှပဲကြေညာလိုက်ပါတယ်။နိုင်ငံပိုင်ဆော်ဒီ press agency ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အစီအစဉ်အသစ်မှာစစ်စင်ရေးတွေကိုညှိနှိုင်းဆောင်ရွက်ဖို့ရီယက်မြို့တော်မှာကုတ်ကဲရေးဌာနထားရှိရေးကိစ္စကိုလည်းထည့်သွင်းထားတဲ့အကြောင်းဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မှပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဒီဆွေးနွေးမှုကနေဘုံသဘောတူညီချက်တချို့ရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ငေးထိုက်ကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.